လာမယ့်2015ခုနှစ်အထွေထွေရွေးကောက်ပွဲမှာဆန္ဒမဲပေးနိုင်ခွင့်ရှိသူတွေရဲ့စာရင်းတွေကိုရန်ကုန်တိုင်းဒေသကြီးကမြို့နယ်14မြို့နယ်နဲ့နေပြည်တော်ကောင်စီက10မြို့နယ်မှာဒီလ25ရက်နေ့ကစပြီးကြေညာထားတာဖြစ်ပါတယ်အဲ့ဒီအခြေခံမဲပေးခွင့်ရှိသူစာရင်းမှာနာမည်မှားယွင်းနေတာအချို့နေရာတွေမှာတည်ဆုံးသူတွေကိုပါထည့်သွင်းထားတာတွေရှိနေတယ်လို့မဲစာရင်းစစ်ဆေးတဲ့နိုင်ငံရေးပါတီတွေအရက်ပတ်လူမှုအဖွဲ့အစည်းတွေနဲ့မဲစာရင်းသွားကြည့်တဲ့မြို့ကန်တွေကပြောပါတယ်မြောက်ကလာပါမြို့နယ်ဝေဘာကီမြို့တည့်ရက်ွက်ကဥက္ကမောင်ဦးကမဲစာရင်းမှာပါမှာပါရက်ွက်ယုံမှာသွားရောက်ကြည့်ရှုရမှာနာမည်ထပ်နေတာတွေရှိတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီယုံမှာသွားကြည့်တဲ့အခါမှာလုံယုံရေးအခက်ခဲကြောင့်မဲစင်းတွေကိုမိုးလဲရွာမှာဆိုတာကိုထိမ့်သိမ်းထားနိုင်မှုအခက်ခဲကြောင့်ရဝတယုံတစ်ခုထဲမှာပဲစီရင်နေရာတချို့ဆိုလူတိယအမြင့်ကျော်တဲ့နေရာမှာပါထိတ်ထားတယ်မှားတယ်ဆိုတာ typing error ကတော့အများကြီးပဲမိသားစုတစုမဲဆန်းလာရှင်5ဦးမဲပေးခွင့်ရှိတယ်5ဦးစလုံးနာမည်တွေမှားတယ်စလုံးတွေကျန်တယ်မှတ်ပုံတွေနေမှာအဲ့လို typing error ကတော့ပွားနေတာပဲ
ကြေညာထားတဲ့အဲ့ဒီအခြေခံမဲစရင်တွေကိုနိုင်ငံရေးပါတီတွေအရက်ပတ်လူမှုဖွဲ့စည်းတွေကလိုက်လံစစ်ဆေးနေပါတယ်။နေပြည်တော်ကောင်စီနယ်မြေစပြူတီရီမြို့နယ်မှာမဲပေးနိုင်တဲ့လူရေ9000ကျော်ရှိတာကိုမဲစရင်မှာ1000ကျော်ပဲပါလာတယ်လို့စပြူတီရီမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ်
။တကယ်တမ်းဆိုစပြူတီရီမြို့နယ်မှာလူရေပေါင်း3000ကျော်ရှိတာလေ။မဲပေးနိုင်တဲ့လူရေ9000ကျော်ရှိရမယ်။အခုထွက်လာတာမှ1000ကျော်ပဲထွက်လာသေးတယ်ဆိုတော့တော်တော်ကြီးကိုကွာနေတာဟာ16455ယောက်ပဲထွက်လာသေးတယ်ဆိုတော့တော်တော်ကြီးကိုကွာနေတာလို့ပြောနိုင်တယ်။နောက်ပြီးတော့ဟိုတိတ်တိရက်ွက်တွေကတော့ဝန်ထမ်းရက်ွက်တွေဖြစ်တဲ့အတွက်ကျမတို့ကဒါမငြိမ်သေးဘူးဆိုတော့လက်ခံတယ်ဝန်ထမ်း။ဒါပေမဲ့ရွာမှာနေတဲ့လူတွေကတော့ခြေကံမင်းစင်းထွက်မယ်ဆိုရင်အောက်ခြေတဲကစင်းကောက်ထားရင်ဒါတွေကပါကိုပါရမယ်
ရန်ကုန်တိုင်းဒေသကြီးတဲက14မြို့နယ်မှာမဲပေးနိုင်သူ1,800,000ကျော်ရှိပြီးနေပြည်တော်ကောင်စီမြို့နယ်8ခုမှာမဲပေးနိုင်သူ6,000,000ကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကကြေညာတဲ့မဲစင်းရင်းတွေအရာသိရပါတယ်။မဲပေးခွင့်ရှိသူတွေမဲစင်းမှာပါဖို့အတွက်နိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေကလိုက်လံဆောင်ရွက်ပေးနေပါတယ်။အချက်လက်မှားယွင်းနေတာတွေအသက်ပြည့်ပြီးမဲစင်းမှာမပါသူတွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းရုံးတွေမှာပြန်လည်ပြင်ဆင်ဖြည့်ဆွက်ဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မဲဆင်းရင်စစ်ဆေးရေးအဖွဲ့ကရက်ွက်ကျေးရအတီးတီမှာထုတ်ပြန်ကြေညာထားတဲ့မဲဆင်းရင်တွေကိုဓာတ်ပုံတွေရိုက်ယူပြီးပြန်လည်ပြင်ဆင်ဖြည့်ဆွက်ဖို့လိုအပ်တာတွေကိုလာမယ့်ဇွန်လ3ရက်နေ့မှာရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံပြီးတင်ပြသွားမှာဖြစ်တယ်လို့မဲဆင်းရင်စစ်ဆေးရေးအဖွဲ့ဝင်ဒေါက်တာဝေဖြိုးအောင်ကပြောပါတယ်မဲဆင်းရင်မှာနာမည်မပါသူအများစုဟာရွှေပြောင်းနေထိုင်ကြသူတွေဖြစ်ပြီးအဲဆင်းရင်တိုင်ကြားမှုမရှိတာတွေကြောင့်ဖြစ်တယ်လို့ပြည်စံ71အဖွဲ့ကမတ်ရွှေယူဝင်းကပြောပါတယ်
အဲ့ဒီနေရာကြီးကတို့ကမဲမပိုင်ရင်တို့ကမသာအခြေခံမဲစင်းဆိုတာတို့မသိဘူးတို့တိလာမဲပေးဖို့မဲစင်းထွက်တာပဲတိတယ်ဒါအခြေခံမဲစင်းမှာဆိုတာဟိုစိတ်ချရှိရှိလေးလေးရှင်းပြနိုင်မှလာတယ်ဒီပြဿနာရှင်းပါလေပြီးတဲ့မဲစင်းမှာဒီလိုဖြစ်အောင်ဒီချိန်မှာအကောင်းဆုံးဖြစ်အောင်ပြင်ရမှာပေါ့နော်ခြေတင်းမှာအတိအကျကျွန်တော်စေရင်မှုတွေလေပြီးသူတွေကိုပြန်ပြောပြန်မောင်းနိုင်တယ်တို့တော့အနိကတ်နေတာပဲလေဟုတ်ကဲ့စေရင်ကောင်းနေပဲလေအဲ့ဒီလူတွေကိုလုပ်တယ်ဆိုတော့တို့နားမလဲတဲ့ဥပဒေတွေဆိုလဲကိုယ်ရဲ့ရှင်းလင်းလွယ်ကူအောင်ပြောနိုင်မယ်ဆိုတော့ဒါအရှင်ပြေလိမ့်မယ်လို့အမှားမြင်တယ
်ရန်ကုန်တိုင်းဒေသကြီးလှိုင်းတန်ရမြို့နယ်လိုနေရာမြို့မှာရခိုင်နဲ့ AR တိုင်းတို့ကနေရွှေပြောင်းနေထိုင်သူတွေများတဲ့အတွက်အဲ့ဒီလူတွေမဲဆေးမှာပါဝင်နိုင်ရင်ကိုမြို့နယ်အုပ်ချုပ်ရေးအဖွဲ့ကဆောင်ရွက်ပေးတင်တယ်လို့မဲဆေးရင်စစ်စစ်တဲ့အဖွဲ့တွေကပြောပါတယ်။ဒါအပြင်တေဆုံသူတွေမဲဆေးမှာပါဝင်နေတာဟာအများစုကတေဆင်းရင်ထုတ်ယူပြီးသကောင်စင်းမှာမပြင်ဆင်ထားတာကြောင့်မဲဆေးရင်တွေမှာအမိတွေပါနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့မလအတွင်းရန်ကုန်တိုင်းဒေသကြီးမှာပထမအကြိမ်ထုတ်ပြန်ခဲ့တဲ့မဲဆင်းရင်ကိုသွားရောက်ကြည့်ရှုသူနည်းခဲ့ပေမဲ့ဒီတစ်ခေါက်မှာလူမှုစိတ်ဝင်စားမှုများလာတယ်လို့လည်းသိရပါတယ်နေပြည်တော်ကောင်စီနယ်မြေလိုနေရာမျိုးမှာတော့တနေရာနဲ့တနေရာသွာလာရတာဝေးလွန်းလာကြောင်းမဲဆင်းရင်သွားရောက်ကြည့်ရှုသူနည်းတယ်လို့ပြောကြပါတယ်အခြေခံမဲဆင်းရင်မှာမှားယွင်းနေတာကိုတင်ပြလာတဲ့အပေါ်ပြန်လည်ပြင်ဆင်စစ်ဆေးပြီးမှသာအပြီးသက်မဲပေးခွင့်ရှိသူစာရင်းတွေကိုထုတ်ပြန်မှာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးရွှေကောက်ပွဲကော်မရှင်အဖွဲ့အစည်းညွှန်ကြားရေးမှူးဦးတင်ဝင်းကပြောပါတယ
်အဲ့လိုမပါဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကနောက်ပြန်ထည့်မှာပါအဲ့ဒါတွေကအခုဒါမဲဆင်းအကျန်းလေဒါအဲ့ပြင်ဖို့ဆင်ဖို့အတွက်ကိုဒါကျန်းကတ်တာပါအဟိုကျွန်တော်တို့2015ရွေးကောက်ပွဲအတွက်ဥပဒေအရပြင်ညာတဲ့မဲစင်းမှုတွေအဲမဲစင်းတွေကိုဒါကျွန်တော်တို့ကပြင်ဖို့တွေစင်ဖို့တွေခုနမပါတဲ့လူတွေနာမည်မှားတဲ့လူတွေမှတ်ပုံတွေနံပါတ်မှားတဲ့လူတွေအဲ့ဒါတွေကိုပြင်ဖို့အတွက်ကိုနှစ်ပတ်အချိန်ပေးပြီးကတ်ထားတာပါပြန်ပြီးတော့စီးသားမဲ့တကယ်လို့ရွေးကောက်ပွဲနီးလို့ချင်းရွေးကောက်ပွဲပြင်ညာပြီးတော့မှတကယ်ပတ်ကားမဲစင်းလုပ်တဲ့ခါကြလို့ရှိရင်ကျွန်တော်တို့ရပ်ပေါင်း180လို့ပါလို့အဲ့ဒါတွေအများကြီးခက်ခဲရအောင်ပါပါ
မဲဆင်းရင်မှာကိုယ်နာမည်ပါမပါကိုအင်တာနက်စာမျက်နှာကတဆင့်ကြည့်ရှုစစ်ဆေးနိုင်မှုအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီရက်ပိုင်းမှာ website တစ်ခုတင်ထားပါတယ်။ဒါပေမဲ့ဝင်ရောက်ကြည့်ရှုလို့မရသေးတဲ့မြို့နယ်တွေများနေပါတယ်။မဲဆင်းရင်မှာပြင်ဆင်ဖြည့်ဆက်လို့ရဆိုရင်သက်ဆိုင်ရာရက်ွက်ကျေးရွာကော်မရှင်ရုံးခွဲတွေမှာပုံစံတွေတောင်းပြီးတင်ပြရမှာဖြစ်ပါတယ်။ ရန်ကုန်တိုင်းအတွင်းကကျန်းတဲ့21မြို့နယ်နဲ့ကျန်းတဲ့တိုင်းနယ်ပြည်နယ်အသီးသီးကမဲပေးခွင့်ရှိသူစင်းတွေကိုလာမဲ့ဇွန်လကုန်မှာထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်။